ခေတ်ကလေးကစစ်တပ်ပိုင်ကုမ္ပဏီတွေကကြောက်စိမ့်နဲ့ကြောက်မြင့်လုပ်ငန်းကိုပိုင်ဆိုင်ထားတာကြောင့်မြမကြောက်မြင့်ရန်သာယူရောင်းဝယ်လုပ်ငန်းမှာဥဆောင်ပါဝင်သူအားလုံးဟာစစ်ဘုဟောင်းတွေဖြစ်ကြပါလေစစ်တပ်ရဲ့အကျိုးစီးပွားနဲ့စစ်တပ်နဲ့ဆက်ဆံနေတဲ့လုပ်ငန်းရှင်တွေရဲ့အကျိုးစီးပွားကိုစောင့်ရှောက်ဖို့ဒီစစ်ဘုဟောင်းတွေကတာဝန်ယူရတယ်လို့အန်ဒရူးဘော်ဝါနဲ့အပေါင်းပါသူ့တေတီတူရေးသားထားတဲ့စာရမ်းမှာဖော်ပြပါတယ်ပုဂ္ဂလိကကုမ္ပဏီကိုလုတ်ွက်တဧကအစိုးရနဲ့အကျိုးသူဖက်ဆက်လုပ်တယ်ဆိုတဲ့ကုမ္ပဏီကိုတော့ဧက50ဒုဗော်ခွင့်လိုင်စင်ချပေးပါတယ်ဒုဗော်ခွင့်လိုင်စင်ရပုဂ္ဂလိကကုမ္ပဏီအများစုဟာစစ်တပ်နဲ့ရင်းဆက်သူတွေဖြစ်ပါတယ်ဖက်ဆက်ကုမ္ပဏီတွေဟာနှစ်ဝက်တကြိမ်ကျင်းပတဲ့ကြောင်းမြင့်ရနာပွဲမှာရောင်းချဖို့လိုအပ်ပြီးရောင်းရငွေ25ရာခိုင်နှုန်းကိုနိုင်ငံပိုင်မြမကြောင်းမြင့်လုပ်ငန်းကိုပေးရပါတယ်ဖက်ဆက်ရမိတဲ့ကြောင်းမြက်ကိုလည်းမြမကြောင်းမြက်လုပ်ငန်းကရောင်းချပြီး50ရာခိုင်နှုန်းရဲတပ်ဖွဲ့ကိုပေးပါတယ်။ကုမ္ပဏီတွေဟာထုတ်လုပ်မှုကိုဒေသဆိုင်ရာကြောင်းမြက်လုပ်ငန်းရုံးကိုအစီရင်ခံဖို့လိုပါတယ်။တွင်းဝခွန်ပြပွဲအထူးကုန်စည်ကွန်ပြပွဲဝန်ဆောင်ရေးစတာတွေကိုကုမ္ပဏီတွေကပေးဆောင်ရပါတယ်
။နေပြည်တော်ကြောင်းမြက်ရုံးချုပ်ကြောင်းမြက်ကြတိုင်းနဲ့ဒေသဆိုင်ရာရုံးခွဲတွေမှာဝန်ထမ်း600လောက်လုပ်ကင်နေကြပါတယ်။နိုင်ငံပိုင်လုပ်ငန်းတွေမှာမြမကြောင်းမြက်လုပ်ငန်းကအစိုးရကိုပေးတဲ့ငွေဟာအများဆုံးလို့သိရပါတယ်။ဒါပေမဲ့ဝင်ငွေနဲ့ပတ်သက်ပြီးနိုင်ငံပိုင်ကြောင်းမြက်လုပ်ငန်းကိုအသေးစားစစ်ဆေးတာမျိုးသိမ့်မရှိဘူးလို့ဆိုပါတယ်။နိုင်ငံပိုင်လုပ်ငန်းဟာကြောင်းမြက်တွေကိုကိုယ်တိုင်ထိမ့်သိမ့်သူလောင်ပါတယ်။ပုဂ္ဂလိကလုပ်ွက်တွေကြောင့်ပြာပွဲအပြင်မှာရောင်းဝယ်တာမျိုးရှိပေမဲ့ကြီးကျယ်စစ်ဆေးမှုသိမ့်မရှိဘူးလို့ဆိုပါတယ်။ကြောင်းမြက်တန်ဖိုးဖြတ်တဲ့လုပ်ငန်းမှာလည်းမြမအစိုးရဟာအားနေလွန်းတော်မူရခြင်းသလောက်မရပဲနေပြီးရတယ်လို့ဆိုပါတယ်နေပြည်တော်ကကြောင်းမြက်ပြပွဲအဆောက်အုံကတင်ယူရိုငွေ44စံကုန်ကြပါတယ
်နိုင်ငံပိုင်ကြောင်းမြက်လုပ်ငန်းမှာအများဆုံးသုံးတာဟာလုံခြုံရေးစရိတ်ဖြစ်ပါတယ်လုပ်ွက်အနီးမှာအခြေစိုက်တဲ့တိုင်ရင်းနှင်းရင်းရဲ့အသုံးချေကိုကြောင်းမြက်ရုံးကပြေးချပါတယ်အခုမှစစ်တပ်ကအဲ့ဒီအသုံးချေကိုကြက်ခံကြောင်းပြေးရပါတယ်အခြားအသုံးချေတွေကတော့ဝင်သားလာကနဲ့ဝန်ဆောင်ကတွေဖြစ်ပါတယ်။နိုင်ငံပိုင်ကြောင်းမြက်လုပ်ငန်းရဲ့2017ကဖွင့်လှစ်တဲ့ပြည်သားငွေစည်းရင်းတို့မဟုတ်ကိုယ်ပိုင်ရန်ပုံငွေဟာကျပ်ဘီလီယံ900နီးပါးရှိပါတယ်။ဒီငွေဟာ182နှစ်စာအသုံးစရိတ်နဲ့ညီမျှပါတယ်။အစိုးရကမမှန်ကန်ကန်ငွေပေးသွင်းနိုင်ရေးအတွက်စည်းရင်းချုပ်ရုံးကနိုင်ငံပိုင်ကြောင်းမြက်လုပ်ငန်းကိုနှစ်စဉ်စစ်ဆေးပါတယ်။ဒါပေမဲ့ကြောင်းမြက်လုပ်ငန်းဆိုင်ကဗန္ဒာရေးစစ်ဆေးမှုဟာအားနည်းနေသေးဖြစ်ပါတယ်လုပ်ငန်းဆောင်ရွက်မှုကိုမစစ်ဆေးနိုင်ဘူးလို့ဆိုပါတယ
်နိုင်ငံပိုင်ကြောင်းမြက်လုပ်ငန်းဟာအသင်းအမြတ်ရဲ့25ရာခိုင်နှုန်းကိုဝင်ငွေအဖြစ်ပြည်ရင်းအခွန်ဦးစီးဌာနကိုပေးသွင်းရပါတယ်နောက်ထပ်20ရာခိုင်နှုန်းကိုနိုင်ငံတော်သို့ထည့်ဝင်ငွေအဖြစ်ငွေတိုက်ဦးစီးဌာနကိုပေးသွင်းပါတယ်နိုင်ငံပိုင်ကြောင်းမြက်လုပ်ငန်းမှာကျွေးမီမရှိပေမဲ့တာဝန်တစ်ခုရှိပါတယ်ပထမတာဝန်ကငွေရင်းအရင်းအနှီးအဖြစ်နှစ်ပေါင်းများစွာကစိုက်ပေးထားတဲ့ကျပ်ငွေ144ဘီလီယံကိုမှန်မှန်ပြန်လည်ပေးဆပ်ဖို့ဖြစ်ပါတယ်။ဒုတိယတာဝန်ကတော့ကြောင်းမြက်ကုမ္ပဏီတွေကအမှန်ထားတဲ့အာမခံငွေကျပ်161ဘီလီယံဖြစ်ပါတယ်။ကြောင်းမြက်ကုမ္ပဏီကကန်ထရိုက်စာချုပ်ဖောက်ပြက်ရင်သိမ်းယူနိုင်ဖို့အမှန်ထားတဲ့ငွေဖြစ်ပါတယ်။ဒါပေမဲ့ကန်ထရိုက်စာချုပ်ဖောက်ပြက်မှုကြောင့်နိုင်ငံပိုင်ကြောင်းမြက်လုပ်ငန်းကအနံငွေတင်းစည်းတာမျိုးမရှိသေးပါဘူး
။နိုင်ငံခြားကြောက်ကုန်တွေ99ရာခိုင်နှုန်းဟာတရုတ်ပြည်ကလာသူဖြစ်ပြီးပြည်တွင်းကတော့နိုင်ငံပိုင်ကြောက်ရက်လုပ်ငန်းအပါအဝင်ပုဂ္ဂလိကကုမ္ပဏီတမဝိုင်းမှအတင်းနဲ့အစိုးရနဲ့အကျိုးသူဖက်ဆက်တွေဖြစ်ပါတယ်။အစိုးရနဲ့အကျိုးသူဖက်ဆက်ကုမ္ပဏီတွေကအများဆုံးထုတ်လုပ်ပါတယ်။ကုမ္ပဏီတွေနှစ်ဆင့်ထည့်ထားတဲ့ကြောက်ရက်လုပ်ငန်းအတင်းရန်ပုံငွေယူရိုတန်း90တော့မဟုတ်အမေရိကန်ဒေါ်လာ300နီးပါးကိုသမ္မတဥသိမ်းဆိုင်အပါအဝင်စစ်ဘုရီးတွေအလွဲသုံးစားလုပ်မှုဟာအတော်လူသိများပါတယ်။ဖားခကြောင့်စိတ်ကြီးမှာလုတ်ခွဲအကောင်းဆုံးရသူတွေထဲမှာဗိုလ်ချုပ်မှုကြီးတန်းရွှေရဲ့ဇနီးဒေါ်ချန်ချန်ရဲ့သားတဦးပါဝင်နေပုံကိုရှင်းမတ်မတော်က2016ဖေဖော်ဝါရီလ16ရက်နေ့တုန်းအီယာဝဒီစာဆောင်မှာအသေးစိတ်ဖော်ပြပါတယ်။ကြောင့်စိတ်လုတ်ခွဲအကောင်းဆုံးနေရာကိုကျန်ကြောင်းမြက်ကုမ္ပဏီကယူပါတယ်ဒီကုမ္ပဏီရဲ့ညွှန်ကြားရေးမှူးထဲမှာကျန်ဆန်းရွှေဆိုသူပါဝင်ပါတယ်ဘုဂျိုမူတီတန်းရွှေကြီးစိုးတုံးက 将将面公布的手臂叫生这个平头的牙啊这样那些哪有多的干嘛 Classic International 所的美国表来吧呢但是呢将三学的百姓一片那不定他的路我表达了